ဟာရီကိန်းမုန်တိုင်းဒိုရင်းကစနေနေ့မှာတော့ဘာဟာမားကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းဒိုရင်းကအမေရိကန်ကမ်းရိုးတန်ဖလော်ရီဒါကနေကယ်ရိုလိုင်းနာပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားမှာပါ။အလွန်အန္တရာယ်ကြီးတဲ့အဆင့်လို့သတ်မှတ်ထားတဲ့ကျင်းအားအဆင့်လေးဒိုရင်းဟာရီကိန်းမုန်တိုင်းကတနင်္ဂနွေနေ့မှာတော့ဘာဟာမားကျွန်းရဲ့အနောက်မြောက်ပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားအဆင့်Hurricane Sandy Center ကနောက်ဆုံးထုတ်ကမန်းချက်မှာပြောဆိုထားပါတယ်။ Hurricane မုန်တိုင်းဟာ9ရက်ထိအန္တရာယ်ကြီးတဲ့မုန်တိုင်းဖြစ်ဆက်လက်ရှိမယ်လို့ Hurricane Sandy Center ကပြောဆိုထားပြီးမယ်။မုန်တိုင်းလမ်းကြောင်းကကျောင်းလာပြီးတဲ့နောက်မှာအမေရိကန်ကမ်းရိုးတန်းကိုတိုက်ခတ်မဲ့မုန်တိုင်းကဘယ်ကိုဥတည်မလဲ၊ဘလောက်ပြင်းထန်မလဲဆိုတာမရေမယာဖြစ်နေပါတယ်။ဘာဟာမားနိုင်ငံ Grand Bahama ကျွန်းမှာတော့မုန်တိုင်းဒီရေ15ဒီကျော်ထိတက်နိုင်ပြီးအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေခန့်မှန်းချက်ကြောင့်လူပေါင်း1000ချီပြီးဒုလရရွှေ့ပြောင်းထားပါတယ်။လက်ရှိမှာတော့ Hurricane Dorian ကဘာဟာမားနိုင်ငံ Great Echo ကျွန်းရဲ့အရှိတ်အမိုင်190လောက်မှာတိုက်ခတ်နေပြီးဒီတရင်ဘက်ကုန်ပိုက်မှာအနောက်ဘက်ကိုဖြည်းဖြည်းချင်းရွေ့ရှားလာပြီးတဲ့နောက်တနင်္လာနေ့နောက်ပိုင်းနဲ့အင်္ဂါနေ့မှာအမေရိကန်ပြည်အောင်စု Florida အရှိတ်အကမ်းရိုးတန်းအနီးကိုရောက်မယ်လို့Hurricane Sandy Center ကပြောဆိုထားတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ Georgia နဲ့ Carolina ပြည်နယ်တွေကြီးကိုဥတီတဲ့မြောက်ပိုင်းကိုဥတီပဲဆိုလဲခန့်မှန်းထားပါတယ်။ Florida ကိုမုန်တိုင်းဝင်နိုင်ခြင်းမရှိတော့ဘူးလို့တော့ Hurricane Sandy Center ကမပြောသေးပါဘူး။အင်အားဖြင့် Hurricane Dorian ကအမေရိကန်ပြည်တော်စုကိုချဉ်ကပ်လာတာနဲ့အတူမုန်တိုင်းတုံ့ပြန်ကင်တွယ်ရေးကိုကြီးကြပ်ဖို့သမ္မတတော်နဲ့ထရန်လဲပိုလန်ခီးစင်ကိုဖြတ်ထားပါတယ်ရှင်။